တိုင်းရင်းသားအစ်မညီနိုင်ရေး SD အဖွဲ့19ဘွဲ့ရဲ့ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာအဖွဲ့9ဘွဲ့ကနေ NCA လက်မှတ်ရေးထိုးသွားဖို့သဘောတူခဲ့ကြတဲ့အကြောင်းအဖွဲ့10ဘွဲ့ကတော့လက်မှတ်ရေးထိုးဖို့အဆင်သင့်မဖြစ်သေးတဲ့အကြောင်းဒါပေမဲ့အားလုံးစုံပါဝင်ရေးမှုအတိုင်းဆက်လက်ရတည်သွားမယ်လို့ SD ကောင်းဆောင်တွေကပြောပါတယ်လက်ရှိမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားစစ်ရေးတင်းမာနေသေးတယ်လို့ NCA လက်မှတ်ရေးထိုးဖို့အစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေလည်းစစ်ရေးနိုင်ငံရေးအာမခံချက်မရှိသေးတဲ့အခြေအနေမှာရှိနေတဲ့အတွက်လက်မှတ်ရေးထိုးမတင်သေးမရေးထိုးသင့်သေးဘူးလို့လည်းတိုင်းရင်းသားခေါင်းဆောင်တွေကရှုမြင်နေကြတဲ့အခြေအနေတွေကိုတော့ VOA သတင်းထောက်ကိုနိုင်ကွင်ကအခုလိုသတင်းပေးပို့ထားပါတယ
်။တနင်္ဂနွေလုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA အပြည့်အစုံလက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းစကူဖွဲ့ကကိုယ်စားလှယ်တွေကနေထိုင်းနိုင်ငံချင်းမှမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဒုတိယနေ့ဖြစ်တဲ့ဒီကနေ့တွေ့ဆုံမှုရဲ့ထူးခြားမှုကတော့ SD ခေါင်းဆောင်သူဖြစ်သူနိုင်ဟန်သာကအခုလိုပြောပါတယ
်။အစိုးရဘက်ကဖိတ်ခေါ်တဲ့တနင်္ဂနွေလို့ဒီခရက်စရီလက်မှတ်ထိုးဖို့ကိစ္စမှာလည်းအဲ့ဒါတော့တချို့အဖွဲ့တွေကလည်းထိုးကြမယ်။လက်မှတ်ထိုးဖို့ဆုံးဖြတ်ပေးတဲ့အဖွဲ့ကတော့ခုနှစ်ဖွဲ့ရှိပါတယ်။ဒါပေမဲ့တကယ်တမ်းအလုံးထိုးမယ်မထိုးဘူးဆိုတဲ့ဟာလည်းအချိန်ပေါ်မှာနည်းနည်းတည်အောင်မယ်ဗျ။ထိုးမယ်လို့ဆုံးဖြတ်ချက်ထားတဲ့ခုနှစ်ဖွဲ့ကနေပြီးတော့မှအလုံးပေါင်းပြီးထိုးမလားမထိုးလားဆိုတဲ့ဟာတော့သူတို့ပေါ်မှာမသိပါနဲ့။အချို့အများစုကတော့မထိုးသေးဘူး
။ဒီကနေ့တွေ့ဆုံမှုမှာ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတဖွဲ့ချင်းလိုက်သဘောထားကောက်ယူရမှာတော့ KNU ကရင်မျိုးရာစီယုံဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGPA ကရင်ငင်းချမ်းရေးကောင်စီ KNU KNLA BC ချင်းမျိုးရာတအုပ် CMF ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL လို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALB အစရှိတဲ့ခုနှစ်ဖွဲ့ကနေလက်မှတ်ရေးထိုးသွားဖို့အတည်ပြုသဘောတူခဲ့ပါတယ်။မိုင်းလားဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSA အနေနဲ့ကတော့ NCA လက်မှတ်ရေးထိုးရေးမထိုးရေးကိစ္စမှာတဆုံတရာမှတ်ချက်ပေးတာမျိုးမရှိခဲ့ပါဘူး။အလုံးစုံပါဝင်မှလက်မှတ်ရေးထိုးဖို့သဘောထားပေးတဲ့အဖွဲ့ဆက်ဖွဲ့ကတော့ကရင်နေမျိုးရာတုတ်သက်ရေးပါတီ KMPP မုံပြည်စ်ပါတီ NMSP မြောက်ပိုင်းချမ်းပြည်တပ်မတော် SSPP SSA ကချင်လွတ်လပ်ရေးအဖွဲ့ KIU လာဟုဒီမိုကရက်တစ်တပ်မက LDP ဝမျိုးရာဖွဲ့ချုပ် WNO ရခိုင်မျိုးရာကောင်စီ ANC ပလောင်ပြည်လူမျိုးရေးသားဦး BSLF ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ NMDAA တို့ပါဝင်ပါတယ်ဒီအဖွဲ့တွေအနေနဲ့အစိုးရကနေ NCA လက်မှတ်ရေးထိုးရေးမှာလက်မခံငင်းမဲ့သားတဲ့အဖွဲ့တွေအတွက်စည်ရေးနိုင်ငံရေးအာမခံချက်မရှိသေးတဲ့အနေအထားတွေကြောင့်လက်မှတ်မထိုးသင့်ဘူးလို့မြင်ကြောင်းနိုင်ဟန်သာကဆက်ပြောပါတယ်
ဘလို့နေထမျိုးမှာဆက်ကသူတို့တောင်းဆိုတဲ့ဒီအဖွဲ့အလုံးပါဝင်ရေးပေါ့လေဒီက RPS ဒီဖွဲ့ဝင်အလုံးပါဝင်ရေးမှာဆက်ကအမနာဘက်ကလက်မခံဘူးနောက်အဲ့ဒီခြံထားမဲ့အဖွဲ့တွေအတွက်ကိုလည်းသူတို့အတွက်ပေါ့လေအမကန်ချက်ဆိုတာဥမာစီရေးရမထိုးဘူးနိုင်ငံရေးရပါဝင်ခွင့်ပြုမယ်စတဲ့ကိစ္စတွေပေါ့ဗျာလူမျိုးရေးကိစ္စပါဝင်ပေါ့နော်အဲ့ဒီကိစ္စမှာလည်းအမနာဘက်ကဘာမှအမကန်ချက်မပေးသေးတော့အဲ့ဒါမထိုးသင့်သေးဘူးလို့အဲ့ဒါအများစုကမြင်နေရ
NCA လက်မှတ်ရေးသူသွားဖို့သဘောတူထားအဖွဲ့တွေအနေနဲ့ဘယ်လိုပုံစံမျိုးနဲ့ NCA လက်မှတ်ရည်ထိုးသွားမယ့်အခြေအနေကိုသိရှိဖို့အတွက် NCA လက်မှတ်ရည်ထိုးမယ့်အဖွဲ့ခေါင်းဆောင်တွေကိုဆက်သွယ်ခဲ့ပေးမယ်လဲအဆက်အသွယ်မရရှိခဲ့ပါဘူးဒီ SC ထိပ်တီးစည်းဝေးပွဲမှာစက်တင်ဘာလ9ရက်နေ့ကနေပြီးတော့မှဓမ္မရဦးဆောင်တဲ့အစိုးရကိုယ်စားလှယ်ဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေရဲ့ထိပ်တီးခေါင်းဆောင်တွေညှိနှိုင်းမှုကနေရလာတဲ့ရလတ်ကိုအစီရင်ခံတင်ပြပြီး NCA နဲ့ပတ်သက်တဲ့လုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးညှိနှိုင်းပွဲလည်းဖြစ်ပါတယ်လက်ရှိအင်အားကြီးအဖွဲ့တွေကနေလက်မှတ်ရည်ထိုးမှုမရှိတဲ့အနေအထားမှာတနင်္ဂနွေလုံးဆောင်တဲ့အပြစ်ခတ်ရက်စရီဖြစ်နိုင်ခြေမရှိဘူးလို့လဲမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီတပ်ဦး ABSDF ဥက္ကဋ္ဌဟောင်းဖြစ်သူဒေါက်တာနိုင်အောင်ကအခုလိုတုံ့တပြောဆိုပါတယ်
ပြရဖို့တက်တည်နေရသည်နော်အနေနဲ့ပိုင်းခြားမှုတွေတိုင်းနာမဲ့ဂရိကဝတ်တွေဒါတွေကိုဖြည့်ရှင်းမဲ့နည်းလမ်းတွေကိုလုပ်ပြီးတော့မှလက်မထွက်မှဟာပြောမှလက်မထအရင်ထိုးပြီးတော့အဲ့ဒါရနောက်မှတုံးမဲ့ဆိုတဲ့အခါကျတော့ဒီကြားထဲမှာလည်းတိုက်ပွဲတွေထပ်တင်နိုင်တယ်ဆိုတဲ့အနေအထားမျိုးတွေပေါ်မှာစိုးရိမ်မှုတွေရှိနေလို့ထင်တယ်အခုလည်းတကယ့်အင်အားကြီးအဖွဲ့တွေမထိုးနိုင်ဘူးဆိုလို့ရှိရင်တနင်္ဂနွေလုံးဆောင်တဲ့အတိတ်ကရစေဖြစ်မှာမဟုတ်လို့ပဲကျွန်တော်ပြောချင်ပါတယ်
လက်ရှိအခြေအနေကတော့ကချင်ပြည်နယ်နဲ့အရှမ်းပြည်နယ်တို့ဘက်မှာ KIU ကချင်ဖွဲ့ TNL ပလောင်တပ်ဖွဲ့ RCSS SSA ရှမ်းပြည်တံပိုင်းတပ်ဖွဲ့ကိုကတပ်ဖွဲ့တွေနဲ့မြန်မာစိုးရတပ်ကြားမှာတိုက်ပွဲတွေဖြစ်ပွားနေစေလဲဖြစ်ပါတယ်ငင်းချမ်းရေးဖော်ဆောင်နေတဲ့ကာလမှာဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်တဲ့လို့တံပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဘူမူကြီးဆိုင်လာကပြောပါတယ်
တိ ตอนนี้เราเนี่ยเกิดอะไรขึ้นมาเนี่ยที่ทำให้กระดิ่งของเด็กตอนนั้นมาทำยาปีดอกแล้วตอนนี้เนี่ยที่ป่วยอยู่ที่ป่วยเนี่ยใกล้ๆเลยยาจังหวะมันไม่ใช่ป่วยหรอกที่นั่นเราอารมณ์มาทำยาปีดอกก็ยังไม่ทำหรอกที่ป่วยเนี่ย
ก็ที่ก้าวเราพอชิโตงาโร่ช่วยยาเนี่ยทำดอกชิบาร์เลยที่ว่าซีเอียที่ซีเอียเนี่ยมันเราพูดทั้งสิ่งมันเราพูดส่วนใหญ่มันจะเป็นอะไรที่เราไม่เข้าใจเลยที่ซีนี่ก็รอตั้งแต่ซีมีหินนัยเอสีพ่อเรียมาเอสีมีทุยเนี่ยอารมณ์ส่งไปเวมาทุยสุดอันนี้มันถูกมุดเลยซีนี่บาร์เลยแต่เมื่อเราตั้งสิ่งก่อนสองเนี่ยสุยากุสเลฟวันนี้เนี่ยเอสีพ่อเวสังหาฟวันเนี่ยตีละกงมาอันซีเลมาจีทูบุกันหลังลาบิเมลเลยตั้งแต่ที่พักกันหินนัยสุนุ နေပါတယ်လက်ရှိအတီစီဝေးဆုံးမြတ်ချက်အရလာမယ့်အောက်တိုဘာလလယ်လောက်မှာသမရဥဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့နဲ့ NCA လက်မှတ်ရွေးသွေးရေးအစီအစဉ်ဟာဖြစ်နိုင်ချေအားနည်းနေတယ်လို့လည်းနိုင်ဟန်တာကပြောပါတယ်လက်ရှိကျင်းပနေတဲ့ SCC ဝေးကိုတော့မနေ့ဖြန်သည့်ဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ